ပါကစ္စတန်နောက်တောင်ပိုင်းကရွေးကောက်ပွဲဆိုင်ရာလူလူအခမ်းအနားတရက်မှာအထေကံဘုံခွဲတိုက်ခိုက်မှုကြောင့်ဒေသန္တရပါလီမန်ဘလူချစ်စတန်အဝါမီပါတီရဲ့အမလောင်တူအပါဝင်အနည်းဆုံးလူပေါင်း128ဦးသေဆုံးပြီး120ကျော်ဒဏ်ရာရရှိသွားပါတယ်ဇူလိုင်25ရက်နေ့ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲအကြိုကာလမှာအခုလိုဖြစ်ပွားခဲ့တာပါဒီဘုံခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS2 ကသူတို့ရဲ့သတင်းဌာနကနေပြောကြားပါတယ်ဘလူချစ်စတန်နယ်ကဒီတိုက်ခိုက်မှုဟာမကြာခင်ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲနဲ့ဒေသန္တရလွှတ်တော်လေးခုတို့ရဲ့ရွေးကောက်ပွဲအတွက်စိုးရိမ်ရတဲ့အခြေအနေကိုပိုပြီးမြင့်မားစေခဲ့ပါတယ်ဒီတိုက်ခိုက်မှုဟာအသေးခံဘုံခွဲမှုဖြစ်တယ်လို့ဘလူချစ်စတန်ပြည်ထောင်စုဝန်ကြီးက VOA ကိုအတည်ပြုပါတယ်လွန်ခဲ့တဲ့3ရက်ကလည်းအသေးခံဘုံခွဲမှုတစ်ခုကြောင့်ခိုင်ဘာဒေသမှာလူ23ဦးသေဆုံးခဲ့ရပါတယ်